မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်တိုင်းရင်းသားတွေရဲ့သဘောထားအမြင်တွေကိုနားထောင်ဖို့အရေးကြီးတဲ့အကြောင်း MPC မြန်မာငြိမ်းချမ်းစင်တာကိုတည်ထောင်ခဲ့သူပြည်ထောင်စုဝန်ကြီးဟောင်းဦးအောင်မင်းက VOE ကိုပြောပါရယ်ဒီကနေ့ Novotel Yangon Max Hotel မှာကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲဆန်ရပူရဲဆောင်ကြီးကော်မတီအမှုဆောင်ညွှန်ကြားမှုဦးအောင်နိုင်ရဲ့စာအုပ်မိတ်ဆက်ပွဲမှာသူကအခုလိုပြောတာပါဦးသိန်းထိုင်ဦးသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ကရယူတဲ့သင်ခန်းစာတွေအကြောင်းဦးအောင်နိုင်ရဲ့စာအုပ်ကိုမြန်မာဘာသာနဲ့ထုတ်ဝေပြီးသားဖြစ်ပါတယ်အခုအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ခန်းနာကို Novotel Yangon Max Hotel မှာကျင်းပတာပါစာအုပ်နဲ့ပတ်သက်လို့ဦးအောင်နိုင်ဦးကအခုလိုပြောပါတယ
်ကျွန်တော်တို့တွေ့ဆုံခဲ့တယ်ညှိခဲ့တယ်ဟလာ bilateral ပေါ့နော်နှစ်ဦးနှစ်ဖက်တဖွဲ့ချင်းပြည့်ရတဲ့ကိစ္စတွေညှိခဲ့တာတွေနောက်ပြီးတော့မှဒီတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ညှိခဲ့တာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုနောက်ပြီးတော့ကျွန်တော်ရဲ့ဟိုသင်ခန်းစာလို့ကျွန်တော်ယူဆတဲ့အချက်တွေကိုကျွန်တော်တို့ဒီမှာတင်ပြထားတာရှိပါတယ
်ငင်းချင်းရေးလုပ်ငန်းစကားတွေဘလို့သင်ခန်းစာတွေယူတင်တယ်လဲဆိုတဲ့မေးခွန်းကိုလည်းသူကအခုလိုဖြေပါတယ်
အဲ့တော့အဓိကနှစ်ချက်ပေါ့နော်တစ်ချက်ကတော့ဗာလဲဆိုတော့ခုနကျွန်တော်ပြောလို့ကျွန်တော်တို့လင်းငိမ့်လို့တာခုနှစ်နှစ်ဖြည့်ပြီဖြစ်တဲ့အတွက်တချို့ဟာတွေကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်နောက်တစ်ခုကတော့ကျွန်တော်ငိမ့်ငိမ့်လို့တဲ့အခါမှာဟာလာတည်တည်ချာချာဒီချက်ငိမ့်ငိမ့်နဲ့ပတ်သက်တဲ့လုပ်ငန်းစဉ်အားလုံးကိုသဘောပေါက်နားလည်ဖို့လိုတယ် holistic ပေါ့နော်အင်္ဂလိပ်လိုပြော holistic တစုံလုံးကိုကြည့်တတ်ဖို့လိုတယ်နောက်အဓိကကတော့ကျွန်တော်တို့ကမှန်ကန်တိကျတဲ့အလုပ်ဖြစ်နိုင်တဲ့မဟာဗျူဟာတွေရှိဖို့လိုတဲ့ဆိုတာလေးကိုကျွန်တော်ထောက်ပြထားတာဖြစ်ပါတယ
်ဒီခန်းနာမှာ MBC ငိမ့်ငိမ့်စင်တာကိုတည်ထောင်ခဲ့သူပြည်ထောင်စုဝန်ကြီးအောင်ဦးအောင်မင်းလည်းတက်ရောက်ပါတယ်ငင်းချိုင်းလုပ်ငန်းစဉ်ချင်းကပ်မှုတွေနဲ့ပတ်သက်လို့အရင်အစိုးရနဲ့လက်ရှိ NLD အစိုးရအကြားကွဲလွဲချက်တွေရှိတယ်လို့မြင်ပါသလားဆိုတဲ့မေးခွန်းကိုသူကအခုလိုဖြေပါတယ
်ကျွန်တော်အရင်တော့ peace policy ဆိုတာရှိတယ်ဗျအဲ့ဒီ policy ကလည်းကျွန်တော်ကာလုံးမှာအားလုံးလွတ်တော်အစိုးရတက်မလို့ဒီဖွဲ့တွေအားလုံးတိုက်မြင်ပြီးမှဟိုစိတ်တူသဘောတူချမှတ်ခဲ့တာဖြစ်တာပေါ့အဲ့တော့အဲ့ဒီပုံမှန်မူတည်ပြီးတော့ကျွန်တော် implement လုပ်တဲ့အပိုင်းမှာလည်းဒီ policy ကိုလွတ်လို့မရပါဘူး။ဒီ policy တိုင်းပဲကျွန်တော်ဆက်ပြီးလုပ်တာပေါ့။အဲ့တော့ peace policy ချပေးတဲ့နိုင်ငံတော်အကြီးအကဲများကလည်းဒီ implement လုပ်တဲ့လူတွေကိုယုံယုံကြည်ကြည်နဲ့အပြစ်ဝအာဏာပေးပြီးတော့ခိုင်းရှေ့ပြတာပေါ့။အောက်က implement လုပ်ရတဲ့လူတွေကအားရတာပေါ့လို့ပါ။ကျွန်တော်တို့အဲ့လိုလုပ်ခဲ့တဲ့အတွက်အထက်နဲ့အောက်နဲ့ဟန်ချက်ညီတဲ့အတွက်ကျွန်တော်ငြင်းငြင်းရည်ရည်အောင်မြင်မှုရတာဖြစ်ပါ
ငင်းချင်းလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တက်မတော်အပေါ်ဆိုးရရဲ့ဩဇာတည်ရောက်မှုဘလောက်ရှိသလဲဆိုတဲ့အချက်ကအဓိကကြတယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်တက်မတော်ရဲ့ငင်းချင်းအပေါ်မှာထားတဲ့သဘောထားတိတ်အများကြီးမရှိဘူးနံပါတ်၁ကတော့တိုးတာဝန်ရေးသုံးပါကိုလိုက်နာရမယ်နံပါတ်၂ကတော့ NCA လမ်းကြောင်းတိုင်းသွားမယ်နံပါတ်၃ကတော့တက်မတော်ရဲ့မူဝါဒ၆ချက်နဲ့ညီဆောင်ရွက်မယ်ဆိုပြီးတော့သူတို့ပြောထားတာရှိပါဒီချက်တွေကိုပြန်ကြည့်မယ်ဆိုရင်လည်းဘာမှမခက်ဘူးပြဒီချက်တည်းကလုံနိုင်တဲ့ချက်တည်းပဲဖြစ်ပါအဲ့တော့တက်မတော်ကငင်းချင်းကြီးကိုမလိုလားဘူးလို့ပြောလို့မရပါဘူးအဲ့တော့အစိုးရနဲ့တက်မတော်နဲ့လွှတ်တော်နဲ့အကြေလေအဲသဘောတူညီချက်တစ်ခုကြိုတင်ရယူဖို့လိုပါပါကြိုတင်ရယူပြီးရင်ဒါတော့သဘောထားတစ်ခုတည်းဖြစ်သွားပါအဲ့ဒီသဘောထားတစ်ခုတည်းကိုကင်ပြီးတော့မှတိုင်းသားလဲနဲ့ကင်ဖွဲ့စည်းတွေနဲ့ဆက်ပြီးဆွေးနွေးမယ်ဆိုရင်တော့ပို့ပြီးတော့ခီးရောက်မယ်လို့ကျွန်တော်တွက်ပါ
ပြင်ပကအလွတ်သဘောဆွေးနွေးမှုတွေကလည်းဒီငင်းချင်ကြီးဖြစ်စဉ်ပေါ်မှာထိရောက်မှုရှိတယ်ဆိုပြီးတော့ဟိုပြီးခဲ့တဲ့ညီလာခံမှာပြောတာမျိုးတွေရှိပါတယ်အဲဘလို့သုံးသပ်ပါလဲခင်ဗျာ
တကယ်တော့ဗျာပြင်ပဆွေးနွေးပွဲတွေကတိတ်ရေးကြီးတယ်ဘာလို့ဆိုတော့ကျွန်တော်တို့ကပြင်ပဆွေးနွေးပွဲတွေမှာအကျိတ်နဲ့ဆွေးနွေးခဲ့ရတာပါဆွေးနွေးပြီးတော့ခင်ဗျားတို့အခုသတင်းလာယူတဲ့တကယ်တွေ့ဆုံဆွေးနွေးပွဲကြီးတွေဆိုတာကျွန်တော်တို့လက်ထက်တုန်းက yes နဲ့ no နဲ့ပဲပြောတော့တာဘာမှကျွန်တော်တို့ကထပ်ပြီးတော့အရှိအကျိတ်နဲ့ဆွေးနွေးစရာဘာမှမရှိတော့တကယ်တော့ကျွန်တော်လက်မှတ်ထိုးတဲ့ပွဲအဆွေးဝဲလုပ်တဲ့ပွဲဆိုတာ yes နဲ့ no နဲ့ပဲပြောတာအပြင်မှာကျွန်တော်တို့ကဒီတရားမဝင်ဆွေးနွေးပွဲတွေမှာအကျိတ်နဲ့ဆွေးနွေးပြီးကမှအဲ့ဆွေးနွေးရတဲ့အောင်မြင်မှုတွေကိုယူလာပြီးမှကျွန်တော်လုပ်တာဖြစ်ပါတယ်ကြောင့်မလို့ကျွန်တော်တို့ကဒီအပြင်ပဆွေးနွေးပွဲကပို့ရေးကြည့်တယ်တကယ်ဆွေးနွေးပွဲကြီးတဲ့ပို့ရေးကြည့်တယ်လို့ပြောချင်ပါတယ
်မြန်မာပြည်ငင်းချင်းရေးလုပ်ငန်းစဉ်မှာခုနှစ်နှစ်အတွင်းအဓိကရခဲ့တဲ့သင်ခန်းစာကိုဘာလို့ပြောမလဲဆိုတဲ့မေးခွန်းကိုလည်းသူကအခုလိုဖြေပါတယ်
တိုင်းရင်းသားတွေကနှစ်ပေါင်း60လုံးလုံးသူတို့စိတ်ထဲမှာရှိခဲ့တဲ့အကျိတ်ခဲတွေပေါ့အခုကဒါဟိုဒီငင်းချင်းရေးစကားဝိုင်းမှာသူကပြောဆိုခွင့်ရခဲ့ကြအဲ့တော့သူတို့ပြောကြမှာပဲနှစ်ပေါင်း60ရဖြစ်ခဲ့တဲ့ပြဿနာကြီးကြီးသေးသေးအားလုံးသူပြောမှာပဲသူတို့ပြောသမျှအားလုံးကိုကျွန်တော်စိတ်ဆိုးလို့မရပါဘူးကျွန်တော်ကနားလည်ပြရမယ်လက်ခံပြရပါအဲ့ဒါအဓိကချက်ပဲသူတို့နိုင်ငံရေးရတံပိုးထားပါအဲ့လိုနိုင်ငံရေးသူတို့ထားတယ်ဆိုရင်လည်းသူကလည်းကိုယ်ပြန်ပြီးတော့ထားမှာပေါ့ဗျာအဲ့တော့ငင်းချင်းရေးမြန်မြန်ပြီးမှာပေါ့
ဒီနေ့ရန်ကုန်မှာကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆန်ရပူရဲဆောင်ကြီးကော်မတီအမှုဆောင်ညွှန်ကြားရေးမှုဦးအောင်နိုင်ဦးရဲ့ ရင်းချမ်းရေးလုပ်ငန်းစဉ်ကရခဲ့တဲ့သင်ခန်းစာတွေအကြောင်းစာအုပ်မိတ်ဆက်ပွဲမှာပြည်ထောင်စုဝန်ကြီးအောင်ဦးအောင်မင်းပြောပြသွားခဲ့တာပါခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာပါ